မြမဂီတာစတူဒီယိုတချင်းလောကမှာနာမည်ကြီးနှစ်ချိုက်ခဲ့ကြတဲ့အဆိုတော်ခိုင်ထူးဒီကနေ့ကွယ်လွန်သွားပါပြီ။အဆိုတော်ခိုင်ထူးရဲ့ခစ်ပြိုင်အဆိုတော်တွေဂီတာပညာရှင်တွေရဲ့အမှတ်တရပြောစကားတွေကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပန်ကရီးယားကင်ဆာရောဂါနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဈေးကူတမှုခံယူနေတဲ့အဆိုတော်ခိုင်ထူးဟာအချိန်နေဆိုးရလာတာကြောင့်ဩဂုတ်လ၈ရက်နေ့ကမြန်မာနိုင်ငံကိုပြန်လာပြီးရန်ကုန်မြို့ပါရမီဆေးရုံမှာဈေးကူတနေတော့ဒီကနေ့ညနေ 3:20 လောက်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်61နှစ်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စတူဒီယိုလောက1980တဝိုက်ဝန်းကျင်တုန်းကအောင်မြင်ခဲ့တဲ့အဆိုတော်တွေထဲမှာခိုင်ဒူးတယောက်လည်းပါဝင်ခဲ့ပါတယ်။သူအခုလိုကွယ်လွန်သွားတာအတွက်စိတ်ထိခိုက်မိတယ်လို့အဆိုတော်ဂျေမောင်မောင်ကပြောပါတယ်
။ဟိုအကွယ်ရို့ချစ်တဲ့သူတွေအားလုံးခံစားနေရသလိုမျိုးကျွန်တော်လည်းခံစားနေရပါတယ်။
အနာရှင်စနစ်အောင်မှာဂီတနဲ့တဒေါန်တနေရာကနေပါဝင်ဖြတ်တန်းခဲ့တဲ့အဆိုတော်ခိုင်ထူးအဖြစ်သူနားလည်ထားကြောင်းမြစည်းမလှိုင်းအဖွဲ့ကဂီတပညာရှင်ဦးရဲလွင်ကပြောပါတယ
်ဒီထဲမှာတော့သူလောဒ်ကံစားနေတဲ့ဝေဒနာတက်တာသွားတယ်လို့ကိုခံစားပါတယ်ဒီဝေဒနာကိုကျော်သွားပြီပေါ့နော်အခုသူမသွားရင်လည်းမေတ္တာပို့နေတာပဲသူသူရှိရောက်ပါလိမ့်မယ်ကျွန်တော်ပို့နေတာလေအာကိုခိုင်သူကတော့သူကတော့ကျွန်တော်တို့ပမာဏဝိုက်ကြတော့အာနာရှင်ရဲ့ဖိလင်လို့အရောက်တဲ့အချိန်မှာစပြီးတော့ကျွန်တော်တို့စတူဒီယိုဂီတာထွက်ပြီးထွက်လာခါမှာအဲသူတို့လက်ရှိတန်းကပါလာတယ်ကျွန်တော်တို့စံတတဲ့ဂီတာတွေနဲ့သူတို့လက်တွေ့ပြီးတော့တချို့လက်ဆိုတဲ့သူကညီတယောက်လိုပဲပေါ့ဗျာအဲဒီကြမ်းပါကျွန်တော်တချို့လက်သူအလိုက်နဲ့တချို့နဲ့သူဆိုတဲ့တချို့လက်ကိုကျွန်တော်တို့သူတို့တွေ့ဆိုရပေါ့အဲလိုပဲကျွန်တော် share လုပ်ကြတော့တယောက်တယောက်ကိုယ်ကြီးတီးပေးတာလို့ရှိရစင်တော့
အစိုးရခိုင်တူးဟာဂီတနဲ့ပတ်သက်လို့အကူတယောက်တပွဲတွင်တင်ဆုံးမတတ်သူဥဆောင်လမ်းပြပေးသူဖြစ်တယ်လို့ခိုင်တူးရဲ့တချင်းတွေကိုပြန်ဆိုခဲ့တဲ့အစိုးရမီမီဝင်းဖေကပြောပါတယ
်အခုခိုင်တူးကတော့ဟိုဂီတလောကအနေနဲ့ပြောလို့ရှိရင်တော့တကယ်ကြီးကြီးမားမားပုံကိုတယောက်ပေါ့နော်နောက်ကျွန်တော်တို့ဒီအစိုးရအချင်းချင်းအနေနဲ့ပြောရမယ်ဆိုရင်တော့ကိုယ့်ရဲ့မြင်စရာကြားစရာအတူရဲ့ပြည်တယ်လည်းဟုတ်တယ်။အတူတူတချင်းဆိုခဲ့တဲ့ကာလာတစ်ယောက်တည်းမှာလည်းဆောင်းလျှောက်ခဲ့တဲ့အကူကြီးတယောက်လိုပေါ့နော်။နောက်တချင်းဆိုတာလမ်းညွှန်ခဲ့တာလည်းအများကြီးရှိရဲ့။ကိုကိုရိုင်းလည်းသူတချင်းတွေကိုပြန်ဆိုခဲ့ဘူးလားရှိရဲ့အချိန်မှာသူကစေရနာရှိရှိနဲ့ပေါ့သူကိုရိုင်းနေတချင်းတွေရွေးပေးတယ်။အဲဆိုပုံဆိုပေါက်အကြောင်းတွေသူပြောပြပေးတယ်။ဒါရီအမှတ်တရရဲ့အများကြီးပါကိုခိုင်းတွေနဲ့ပတ်တယ်တော့လေ။ဆိုတော့မမီကပြောရင်တော့ဟိုအများကြီးကိုကြိုက်ပါတယ်ဘုရားမေမေကိုခိုင်တူးတချင်းအကြိုက်ဆုံးပါတယ်လို့မင်းအကြိုက်ဆုံးနေရာအများကြီးဖြစ်နေတော့ဖြေးဖို့တောင်ခက်ပါတယ်အဲ့လောက်ထိဟိုကောင်းအောင်လုပ်ခဲ့တဲ့လူတွေပ
ါဂီတပေါ်မှာတစ္ဆာထားသူအဖြစ်အစိုးရခိုင်တူးကိုသူကြုံဆုံခဲ့ရကြောင်းဂီတပညာရှင်ကိုသားထွေးကပြောပါတယ
်တကယ်မှာတော့ခံစားရပါဘူးဘုမိတ်ဆွေတယောက်တကယ်ကိုဆုံးရှုံးသွားပြီဒါပြောကျွန်တော်တို့ဒီကျွန်တော်ရဲ့လမ်းပြပေါ့ကျွန်တော်တို့အုံကြီးနေပါတယ်သူရဲ့ကိုခမောင်တွေ့ရကိုကျွန်တော်တို့ငငယ်လေးကအဲ့တော့ကျွန်တော်တို့အလုပ်ခံစားရတယ်။နောက်တစ်ခုကသူရဲ့အမှုချင်းကတော့တကယ်ကိုကောင်းပါပြီ။လုပ်ချင်တာကိုသွန့်လုပ်မယ်။ဒါမျိုးအမှုချင်းသူမှရှိပါတယ်။အဲတရားလဲသူရဲ့အောင်မြင်မှုရဲ့တွန်းအားဖြစ်ခဲ့တာ။သူကဘယ်တော့ပဲဟိုဒါပြတချင်ပြန်တွေ့ရတဲ့အချိန်တွင်သူကအများအားလုံးနဲ့အဆင်ပြေအောင်ပြန်နေတယ်။သူကနောက်တစ်ခုကဒီဂီတပေါ်မှာထားတဲ့ဟိုတစ္ဆာပေါ့။အဲတစ္ဆာကတော့တကယ်ရန်ချစ်ဖို့လည်းကောင်းတယ်လေးစားဖို့လည်းကောင်းတယ်သူဒီဂီတနဲ့အတိုင်းဝိုင်းအားလုံးသူတန်းတူဆက်ဆံတယ်ပေါ့
အစိုးရခိုင်တူရဲ့ထင်ရှားတဲ့သချင်းတွေထဲမှာတီလာရွှေလေတိုင်းအင်းစလီသခိုင်းလန်းစစ်နဲ့ညီညာရေးစတာတွေပါဝင်ပါတယ်အစိုးရခိုင်တူကွယ်လွန်ချိန်မှာဆရာဝန်ဇနီးတဲ့နဲ့အတူသားတယောက်သမီးတယောက်ကျန်ရေးခဲ့ပါတယ်ခင်ဗျာ